စကိုင်းတိုင်းကလေးမြို့ရဲ့တောင်ပိုင်းကရေရှင်ရွာအပါဝင်အနီးဝန်းကျင်ကကျေးရွာတချို့စစ်ဘေးရှောင်နေကြရတာ18လလောက်ရှိနေပါပြီ။မြန်မာစစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တို့ကြားတိုက်ပွဲတွေပြင်းထန်နေတဲ့စကိုင်းတိုင်းကအဲ့ဒီရွာတွေမှာစစ်ဘေးရှောင်2000ဝန်းကျင်လောက်ရှိပါတယ်။စစ်ဘေးရှောင်တွေဟာတနေရာထဲမှာစုဝေးပြီးတော့ရှိနေတာမျိုးမဟုတ်ဘဲနဲ့အယောက်80 80ဝန်းကျင်လောက်စီစုဖွဲ့ပြီးတော့တောတောင်တွေထဲမှာစစ်ဘေးရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်။မိုးကာလဖြစ်လာတာနဲ့အမျှဒီလိုစစ်ဘေးဒုက္ခတွေတွေကြမှာဒီအပိုင်းမှာတော့ဝင်းပြက်ဝမ်းလျှော်တွေဖြစ်နေတယ်လို့စစ်ဘေးရှောင်တွေကိုကူညီပေးနေတဲ့ရေရှင်ရွာသားဦးမောင်စိုးကပြောပြပါတယ
်စစ်ရှောင်တွေကြမှာရတော့ဆမ်းမဒီနေ့တောင်မှဒီလိုကျွန်တော်တို့ဒီလိုပေါ့ဟုတ်ပြည်သူကာကွယ်ရေးအဖွဲ့ကတတ်မတော်လေးတွေကဒီမှာကျွန်တော်ရှေးအမေရိကန်လေးကနေဒီနေ့တော့ဆေးခေါ်ထိုးတာလေးတော့ဒီရှိတယ်ကြအတိုင်းမဲ့ဒီလိုတော့ဘောဘောရှိဆုံးဝါဆုံးတော့မဟုတ်ဘူးပေါ့လေသူတို့တတ်နိုင်တော့တချို့ကြလဲကိုမေးရစီမမာတာတွေလည်းရှိရပေါ့လည်းတော့ကြတော့ဒီမိုးတောင်းကာလမှာဆိုတော့ကလေးတွေမှာဆန်းကြီးကားရတာမျိုးတို့ဝမ်းပြဲဝမ်းရှော့ဖြစ်တာမျိုးတို့တကြီးရဲ့ဦးတွေမှာဟိုပေါ့ဟိုနေမကောင်းဆိုင်ကြတာလေးတွေတော်တော်များတာပေါ့ကြာလောလောကြတော့ဒီမှာတော့ဝမ်းပြဲဝမ်းရှော့ဖြစ်တာမျိုးတို့ဒါရမာဒီဟိုကျွန်တော်တို့ဘယ်လိုကောနာစီတာတို့ချောင်းဆိုးတာမျိုးတို့အဲ့ဒါမျိုးလေးတွေယာရီဥတုကလည်းပဲပုံမှန်မဟုတ်တဲ့အခါကျတော့အဲ့ဒါလေးတွေတော့ညနေတယ်ပြင်းတော်တို့ကတော့လောလောဆယ်တော့သိရောက်ကြည့်မှုဘူးကြာအဲဆလင်းငါးဦး20လောက်တို့ခါတာတော့ရှိတယ်ပြဘယ်လိုကြည့်တော့အကုန်လုံးတော့မသိဘူးကြာ
စစ်ဘေးရှောင်80ဝင်းကျင်လောက်မှာ20လောက်ကဝင်းပြက်ဝမ်းလျှော့ဖြစ်နေတာလို့စစ်ဘေးရှောင်ကူညီသူကပြောတာပါစစ်ဘေးရှောင်တွေကဟိုတစုဒီတစုနေကြရတာဖြစ်တဲ့အတွက်စစ်ရှောင်တွေအားလုံးရဲ့အခြေအနေကိုတော့မသိနိုင်ပါဘူးကလေးတချို့မှာသွေးလွန်တုပ်ကွေးလက္ခဏာတချို့ရှိပေမဲ့လက်ရှိမှာတော့စိုးရိမ်ရလောက်တဲ့အနေအထားတော့မဟုတ်သေးဘူးလို့လည်းဥမောင်စိုးကပြောပါတယ်။ဒီလိုကျန်းမာရေးပြဿနာတွေကြုံနေရတာနဲ့တစ်ချိန်တည်းမှာပဲကုသဖို့ဆေးဝါးကလည်းအလုံလောက်မရှိပါဘူး။စားနဲ့ရိတ်ခါဆန်ရိတ်ခါပြက်လက်မှုကလည်းအတော်လေးကိုအခြေအနေဆိုးနေတယ်လို့ကူညီပေးနေသူတွေကပြောပါတယ်။အလူရှင်တွေကလှူဒန်းထားတဲ့ငွေတွေရှိပေမဲ့ဆန်ကဝယ်လို့မရတဲ့အခြေအနေဖြစ်နေတာပါ။ဆက်ယုံနေမှာတော့ဆန်ပြတ်နေပြီးလက်ရှိဆန်တည်င်းကို48000ဈေးပေါက်နေတယ်လို့ဒေသခံတွေကပြောပါတယ်။ကလေးမျိုးပေါ်ကိုတက်ပြီးတော့ဝဲမဲဆိုရင်လည်းစစ်ကောင်စီတက်တွေကစစ်ဆေးပြီးတော့တင်းစီလိုက်တာမျိုးတွေရှိတာကြောင့်တွားမဝဲရဲကြသလိုလက်ရှိမှာအိမ်အောင်စု150လောက်ကလုံးဝစားစရာမရှိတော့တဲ့အခြေအနေဆက်ရောက်နေတယ်လို့ကူမောင်စိုးကပြောပါတယ်
။ဆရာမရသည်တော့လက်နဲ့ဒီအပေါ်ဆိုးမှာပဲရှိတယ်ကြာအခုလိုမျိုးဒီမဆန်လူရှင်တာရှိနေပြီမဲ့ဒီဆန်ကဝဲမရတဲ့အခါကျတော့အဲဆန်ကတော့တော်တော်ကြီးကြီးကြီးဒုက္ခရောက်နေတာဖြစ်နေတယ်ဆရာမကျွန်တော်တို့ဒီကလေးမျိုးပေါ်ကိုတွားဝဲရမဆန်နေတဲ့ဒီစက်ကောင်ကြီးကနေစီးပြီးမှတိတ်နာမျိုးတွေပါမျိုးတွေရှိတဲ့ဆိုတော့ကျွန်တော်တို့အဲ့မှာတိတ်ဘူးပို့ရတာအင်မတန်ကိုခက်ခဲနေတာဗျ။ဟိုတည့်ရက်နဲ့စားလေးမကုန်ငယ်စားကြလေးမှလူပဲလျှောက်တော့ရမ်းဝဲတော့ဝဲနေကြတယ်။ရတယ်လူတွေရကြတယ်မရတယ်လူတွေမရဘူး။အဲ့ဒါကအခုတော့တော့ဟိုပေါ့ဒီပတ်ခံရှိပြီးရမှဆံဝဲလို့မရတော့ရတယ်လူတွေရှိတယ်ဗျဆံမ။လုံးလုံးကိုစားပြန်မရှိတဲ့လူကတော့ဆံမ150လောက်တော့ရှိမှတယ်ကျွန်တော်တို့အင်ဂျီ350နဲ့မှ9အင်ရှိရင်တော့ရှိရဲထဲမှာအဲ့လိုစားတဲ့တုတ်တုတ်ပြတ်တာတော့150 160လောက်တော့ရှိမှတ်နေတယ်ဆီမှာ
ဆန်ခက်ခဲကြုံနေရတာကြောင့်ကိုတန်းဆိုလိုမိသားစုကတော့တနေ့ကိုထမင်း3နှက်စားတာကနေ2နှက်လောက်ပဲစားနိုင်တော့တယ်လို့တနက်စာဆန်4လုံးချက်ရာကနေအခုဆိုရင်တော့ဆန်1လုံးခွဲနဲ့3လုံးလောက်ပဲချက်ပြီးတော့စားရတော့တယ်လို့ဆိုပါတယ
်အားလုံးပေါင်းဆီမှာမိသားစု9ယောက်ရှိတာဗျတနက်ကို4ခုချက်ရတာဆီမှာအခုကပုံမှန်အတိုင်းချက်နေတော့ဦးဆီမှာကျွန်တော်တို့လည်းအခုစားဝင်နေခက်ခဲတဲ့ခါကျတော့ကျွန်တော်တို့ဟိုနှစ်ဘူးခွဲသုံးဘူးအလိုလေးတွေချက်ရတော့ဆရာမကြီးကျွန်တော်တို့အဲ့လိုမျိုးပုံမှန်တိုင်းမချက်နိုင်တော့ဘူးကျွန်တော်တို့ကောင်ပါနှစ်နှစ်တည်းစားရတာဆရာမကြီးသုံးနှစ်အရင်ကတော့သုံးနှစ်စားတာကျွန်တော်တို့မက်စာစောစောစားစားသေးတယ်အခုကစောစောစားကိုမစားနိုင်တဲ့အတွက်ကျွန်တော်တို့တနေ့မှနှစ်နှစ်တည်းစားရတယ်ကျွန်တော်တို့မှာ
ကလေးမျိုးနဲ့တစ်ခုလုံးမှာစစ်ဘေးရှောင်အရေးအတွက်က9000ဝန်းကျင်ရှိတယ်လို့စစ်ဘေးရှောင်ကူညီရေးအဖွဲ့ကလေးဒေသတွဲဘက်တာဝန်ခံကပြောပါတယ်ကလေးဒေသကစစ်ဆောင်တွေအတွက်အကူအညီလိုအပ်နေတာကများနေပြီးတော့လုံလောက်အောင်ထောက်ပံ့ကူညီနိုင်တာမျိုးမရှိသေးဘူးလို့လည်းပြောပါရယ်စစ်ကောင်စီတပ်ရဲ့နေမြေရှင်းလင်းရေးထိုးစစ်နဲ့တိုက်ပွဲတွေကြောင့်သခိုင်းတိုင်းထဲမှာအိုးရင်ဆွန့်ခွာပြီးထွက်ပြေးတိမ်းရှောင်နေရတဲ့စစ်ဆောင်ရေအတွက်ကတနေ့ထက်တနေ့ပိုပြီးတော့မှတိုးများလာနေပါတယ်ဒေသခံပြည်သူကာကွယ်ရေးတပ် PDF တွေဟာအဲ့ဒီဒေသကကြေးရွာတွေကိုအခြေစိုက်ပြီးတော့အကြမ်းဖက်လုပ်ငန်းတွေလုပ်နေပါတယ်ဆိုပြီးတော့လည်းမြန်မာစစ်ကောင်စီဘက်ကဆွဆဲထားပါတယ်စကိုင်းတိုင်းပြည်မှာအာနာသိန်းစစ်ကောင်စီကိုစန့်ကျင်တဲ့ခြေရွာတွေရှိတယ်လို့စစ်ကောင်စီကိုလိုလားတဲ့ခြေရွာတချို့လည်းရှိပါတယ်။အဲ့ဒီခြေရွာတွေကိုစစ်ကောင်စီဘက်ကပြည်သူစစ်အဖြစ်နဲ့လက်နက်တပ်ဆင်ပေးထားတာတွေလည်းရှိနေပါတယ်ရှင်။